မြန်မာဖွဲ့စည်းပုံပါသမ္မတရွေးချယ်ပိုင်ခွင့်ကိုကန့်သတ်တဲ့ပုံမှန်အပါအဝင်ဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ဆင်ရေးအတွက်လမ်းဖွင့်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။သမ္မတဖြစ်မှုကိုကန့်သတ်ထားတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့မလိုဘူးဆိုပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှဆုံးဖြတ်ခဲ့ကြတယ်လို့သတင်းထွက်ပေါ်လာပြီးအမေရိကန်ပြည်ထောင်စုကအခုလိုတုံ့ပြန်ချက်ထွက်လာတာပါ။အကြောင်းစုံကိုကိုသားညုံကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ။
ဖွဲ့စည်းပုံပြင်ဆင်လုပ်ရမယ်ဆိုတာကိုတိုက်ခန့်ဒီမိုကရေစီအင်အားစုဘက်ကတောင်းဆိုခဲ့ကြသလိုပဲလက်ရှိသမ္မတဦးသိန်းစိန်နဲ့အာဏာရကြံ့ခိုင်ရေးပါတီကိုယ်တိုင်ကလည်းပြင်ဆင်မှုလိုအပ်တယ်ဆိုတဲ့သဘောထားတွေပြောဆိုခဲ့ကြပြီးတဲ့နောက်ဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီတရက်လွှတ်တော်ကဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ပတ်တုန်းကတော့ဒီသမ္မတရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်59စာလုံးကိုပြင်ဆင်စရာမလိုဘူးဆိုပြီးတော့လွှတ်တော်ကော်မတီဝင်အများစုကသဘောထားပြီးဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်။59စမှာသမရယူကော့ခံရမဲ့သူဟာနိုင်ငံသားနဲ့အိမ်တော်ပြူထားသူမဖြစ်ရဘူး။ဒီသားသမီးနိုင်ငံသားမဖြစ်ရဘူးဆိုတဲ့အချက်ပါ။ဒါဟာအတိုက်ခံဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဘူးဟန်တာထားတဲ့ကန့်သတ်ချက်ဖြစ်တယ်လို့အတိုက်ခံလှုပ်ရှားသူတွေကယူဆပါတယ်။ဒါကြောင့်လည်းပဲဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအခြားအချက်တွေပြင်ဒီအချက်ကိုလည်းအဓိကပြင်ဖို့လိုတယ်ဆိုပြီးတော့တောင်းဆိုလှုပ်ရှားခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာပြည်သူတွေအနေနဲ့သူတို့လူလာတဲ့ခေါင်းဆောင်ကိုသမရအဖြစ်နဲ့ရွေးချယ်ပိုင်ခွင့်ရဖို့ဖွဲ့စည်းပုံပြင်ဆင်ရေးလမ်းဖွင့်ပေးတဲ့လို့ယူဆတဲ့အကြောင်းနိုင်ငံရေးဌာနပြောခွင့်ရသူရဲ့တုံ့ပြန်ချက်ကိုနိုင်ငံရေးဌာနရရှိသူကအခုလိုဖတ်ပြပါရယ
် We believe constitutional reform should pave the way for the Burmese to freely choose their president in a free and fair 2015 election.
Address right ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့သမရဖြစ်သူကိုလွတ်လပ်စွာရွေးချယ်ခွင့်ရဖို့2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြဋ္ဌာန်းဖို့ပြည်ထောင်စုအစိုးရနဲ့လူနည်းစုလူမျိုးစုတွေသားအကြားအပြန်အလှန်ဆက်ဆံရေးသတ်မှတ်ဖို့နိုင်ငံရေးထဲမှာစစ်တပ်အရာရှိတွေပါဝင်နေမှုကိုရှော့ချဖို့အတွက်လမ်းဖွင့်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကယူဆပါတယ
်။စစ်စိုးရလက်ထက်မှာရေးဆွဲခဲ့တဲ့ဒီဖွဲ့စည်းပုံထဲမှာဒီပုံမှန်ဟာဒေါက်ဆန်းစုကြည်ကိုသမရမဖြစ်အောင်တမင်ကိုကန့်သတ်ထားတာဆိုပြီးတော့လူတော်များများကယူဆကြတာပါ59စာလုံးပြည့်စင်ရေးဟာသူမသမရဖြစ်ဖို့တသက်မဟုတ်ပဲနဲ့ဖွဲ့စည်းပုံထဲမှာလူတူတယောက်ကိုတသက်ရည်ရွယ်ပြီးတော့ရည်တဲ့ဖွဲ့စည်းပုံမျိုးမဖြစ်သင့်ဘူးလို့ယူဆတာကြောင့်ဖြစ်တဲ့ဆိုပြီးဒေါက်ဆန်းစုကြည်ကတော့ပြောခဲ့ဘူးပါတယ်။ဒါပေမဲ့လည်းဘာသာရေးနဲ့လူမျိုးရေးပြဋ္ဌာန်းတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီဥပဒေပြင်ဆင်ရေးကိစ္စပေါ်မှာသဘောကွဲမှုတွေတော်ရှိလာပါတယ်။နိုင်ငံရေးမှာနိုင်ငံရခြားကဩဇာတရားမှုကင်းအောင်လို့ဒီပုံမှလိုအပ်တဲ့ဆိုပြီးတော့ယူဆမှုတွေတိုးလာတယ်လို့ပဲလှုံ့ဆော်စည်းရုံးမှုတွေလည်းရှိလာပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီလိုမျိုးကန့်သတ်မှုတွေကိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အနှောင့်အယှက်ဖြစ်မယ်လို့ယူဆပုံရပါတယ်။ဒီမိုကရေစီပြောင်းလဲမှုတွေခိုင်မာအားကောင်းမှုအတွက်တာဝန်ရှိသူတွေနဲ့ထိစပ်ဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံရေးဌာနပြောခွင့်ရသူကပြောပါတယ
်။ We are aware of reports that the majority of members of the parliamentary committee considering proposed constitutional amendments.
လို့တော့ကဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာပါတဲ့အဖွဲ့ဝင်အများစုကနေဖွဲ့စည်းပုံပါပုံမှန်59စာလုံးကိုပြင်ဆင်ချက်ထဲမထည့်ဖို့ဆုံးဖြတ်မဲပေးခဲ့ကြတယ်ဆိုတာကျွန်တော်တို့သတိပြုမိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုထောက်ခံထားပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးကနေဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေအကောင်းခိုင်မာလာဖို့မြန်မာအစိုးရနဲ့မပြတ်ထိဆက်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နောက်ဆုံးအကြံပြုချက်တွေတဲ့နောက်ဆုံးအကြံပြုချက်တွေထွက်လာတဲ့အထိကိုဒီလိုထိဆက်ဆွေးနွေးမှုတွေဆက်လုပ်သွားမှာလည်းဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုတောင်းဆိုလှုပ်ရှားနေတဲ့နေရာမှာတော့အခုနောက်ပိုင်းဒီအဓိကအဖြစ်တော့ပုံမှန်436ပြင်ဆင်ရေးကိုအထူးဆောင်ပေးထားပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာအချက်လည်းဖြစ်ပါတယ်ဒါဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒါဟာဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအဟန့်အတားဖြစ်နေတဲ့ပုံမှန်ဖြစ်တယ်ဆိုပြီးတော့ညိုသားဒီမိုကရေစီဖွဲ့ချုပ်ကယူဆပါတယ်ခင်ဗျာ